ရှင်လေးလုံးရဲတော်ဘုံအတွင်းမှာအသက်ပေးခဲ့တဲ့အကြောင်းသူမဝင်းမော်ဦးအတွက်သူကွယ်လွန်ပြီးတော့28နှစ်အကြာပြီးတဲ့နောက်ဒီကနေ့မှာတော့မိဘတွေကအမျှပေးဝေလိုက်ကြပါပြီ။ဒီမိုကရေစီရမှသူ့အတွက်အမျှဝေပါလို့သူမကွယ်လွန်ခင်မှာကြားခဲ့တဲ့အတိုင်းအခုလိုမျိုးရက်သားဥဆောင်တဲ့ဒီမိုကရေစီအစိုးရအုပ်ချုပ်ချိန်ဒီကနေ့မှာအမျှပေးဝေလိုက်တာပါ။မဝင်းမော်ဦးမှာကြားခဲ့တယ်လို့တကယ်ပဲမြန်မာနိုင်ငံမှာဒီမိုကရေစီရလာပြီလားဆိုတာကိုတော့မေးခွန်းထုတ်တာတွေရှိနေသေးဖြစ်ပါတယ်။အသေးစိတ်နားဆင်ပါရှင်။1988ခုနှစ်မှာတတိုင်းမျိုးလုံးတိုင်းတာနဲ့စစ်အာဏာရှင်တပါတီစနစ်ကိုတော်လှန်ခဲ့ကြတဲ့အချိန်ရှင်လေးလုံးဒီမိုကရေစီအရေးတော်ပုံအတွင်းရဟန်းရှင်လူကျောင်းသားပြည်သူတွေအသက်တွေပေးဘဝတွေစည်ခဲ့ကြရသူအမြောက်အများရှိခဲ့တဲ့အထက်တနတ်ဒဏ်ရာနဲ့အသက်ပေးခဲ့ရတဲ့မဝင်းမော်ဦးကလည်းတဦးအပါအဝင်ဖြစ်ပါတယ်။1988ခုနှစ်စက်တင်ဘာလ19ရက်နေ့ညနေပိုင်းဗိုလ်ချုပ်ဆန်းရဲ့ဓာတ်ပုံကိုကင်ပြီးတော့ခြိတက်နေတဲ့အသက်16နှစ်အရွယ်ကျောင်းသူမဝင်းမော်ဦးဟာစူးလေဖျားလမ်းနဲ့ကုန်တယ်လမ်းတောက်မိပွိုင်တနက်နဲ့ပြစ်ခတ်ခံရပြီးတော့တနက်ဒဏ်ရာတွေနဲ့အသက်ဆုံးခဲ့ရသူဖြစ်ပါတယ်။သူအသက်မဆုံးခင်မှာဒီမိုကရေစီရမှအမျှဝေပါလို့မှာကြားခဲ့တဲ့အတိုင်းနှစ်ပေါင်း28နှစ်ကျော်ကြာအောင်အမျှမဝေပဲနေခဲ့ရကနေ2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရမြန်မာနိုင်ငံကိုအုပ်ချုပ်နိုင်ပြီမို့နှစ်ပေါင်း28နှစ်အကြာမှာတော့မိဘနှစ်ပါးကမဝင်းမော်ဦးအတွက်ရည်စူးပြီးအမျှပေးဝေလိုက်ပြီးဖြစ်ပါတယ်။ဒီကနေ့2016ခုနှစ်မေလ22ရက်နေ့မှာမဝင်းမော်ဦးကိုမိဘနှစ်ပါးကရေစက်ချအမျှပေးဝေတဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းဗိုလ်ကြီးဟောင်းတူဦးလည်းဖြစ်သူဦးနေမျိုးစင်ကမဝင်းမော်ဦးမိဘတွေအနေနဲ့ဘာကြောင့်အမျှဝေဖို့ဆုံးဖြတ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဦးမင်းကျူလိုပြောဆိုကြရတော့လူထုကောင်းဆောင်ဒေါ်ဆန်းစုကြည်ဒီမိုကရေစီဆွေးရဖွဲ့အာဏာရလာပြီးတော့ရေဝင်ဆွေးရတာဝန်ထမ်းဆောင်ပြီးဆိုတော့သူ28နှစ်လုံးလုံးမျှော်လင့်ချက်တကြီးတကယ်ပြန်မချင်းရဆိုတာလေဆုံးရှုံးခဲ့ရတယ်ခင်းနေတဲ့ဆိုးရရဲ့ရက်စက်ကြမ်းကြုတ်တဲ့ပြည်ရည်တွေအောက်မှာလည်းအကြီးကြီးဒုက္ခရောက်ခဲ့ရတယ်ပြီးတော့တမိလေးမှားကြခဲ့တဲ့ဒီမိုကရေစီရမှအမျှဝေလို့ဆိုတဲ့စကားကိုသူကလည်းအများအားမျှော်လင့်ချက်ကြီးနဲ့ဒီမိုကရေစီရရှိရေးကိုကြိုးစားရင်းနဲ့ဆောင်စားခဲ့ကြတယ်အခုအစိုးရတဲ့လက်ထက်မှာတော့ဒီမိုကရေစီအပြီးပွင့်နေရဲ့အရေးအယောင်တွေစတင်မြင်တွေ့လာရပြီလို့ယုံကြည်ပြီးတော့တမိအတွက်ပေးထားတဲ့ကတိတည်ဖြစ်ခြင်းလို့အခုအမျှဝေတဲ့အစီအစဉ်ကိုဆောင်ရွက်တယ်လို့ဒီမှာဝင်းမော်ကြီးရဲ့အမေပြောပြချက်အရတော့ဒီသူချဆုံးတဲ့ September 19လောက်မှာတကြိမ်ဒုတိယတစ်ကြိမ်ပေါ့နော်ဆုံးတဲ့အဖြစ်ထပ်လို့ဦးမယ်လို့သူပြောပါလေဗျဒီနေ့ကတော့အဓိကတော့ဗျာဟိုကျန်တဲ့နိုင်ငံလုံးမှာရှိတဲ့ဒီလူငယ်လူရွယ်တိတိကိုမဝင်းမော်ဦးဒီအသက်16နှစ်အရွယ်နဲ့မလိုက်အောင်ပေါ့ဘူကျောင်းဆန်ဓာတ်ပုံပြန်ပြီးတော့လူလူကျောင်းသားတွေရဲ့အလဲမှာတနက်နေ့ပြတ်တက်နေတဲ့စစ်တပ်ကိုရဲရဲဝင်ဆိုင်ပြီးအသက်ပေးသွားတယ်သွေးတန်တရေရဲနဲ့သူ့ကိုအသက်ပေးရကယ်ဆယ်သွားတဲ့ဆရာဝန်လည်းတက်လာတာကိုတကယ်ဆရာဝန်ကြီးရဲ့အခွင့်အတော်ကြီးပေါ့ဒီမိုကရေစီအပြီးပွင့်နေတော့စတင်ရရှိလာပြီတကယ်ကိုအဲဒီမိုကရေစီဖြစ်အောင်မဝင်းမော်ဦးလိုစိတ်နဲ့ကြီးနဲ့ကြိုးစားတတ်နေတဲ့ရေချဲတော့အခုလိုခံတော့ကျင်းပါတယ်လို့ကျွန်တော်အသုံးသတ်ထားပါတယ
်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကြီးစိုးခဲ့တဲ့အာဏာရှင်စနစ်အစ်အစိုးရအုပ်ချုပ်ရေးကနေအယက်သားစစ်စစ်အုပ်ချုပ်ရေးအဖြစ်ဒီမိုကရေစီစနစ်အတွင်ကူးပြောင်းချိန်မှာတော့ဒင်းပြေကြက်ပြေဒီမိုကရေစီမရသေးပေမဲ့ဒီမိုကရေစီအစိုးရရင်ဆိုင်နေရာဆဲစင်ခေါ်မှုတွေကိုလူလူရဲ့ပူပေါင်းပါဝင်မှုနဲ့ရင်ဆိုင်ဖြတ်ကျော်ရအောင်မယ်ဆိုတာကိုလည်းနိုင်ငံရေးလှုပ်ရှားသူတွေဘက်ကထောက်ပြကြပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဦးနေမျိုးစင်ကလည်းအခုလိုသုံးသပ်ပါတယ်
အဓိကတော့ဒီမိုကရေစီရပြီလို့ဦးဝင်းကျူတို့ဒီမောင်ဝင်းမောင်ဖေမေကယူဆယုံကြည်လို့ဒီလိုသွန်သွန်တက်တဲ့အမျှဝေတဲ့အစီအစဉ်ကိုသုံးဆောင်တော့ကျွန်တော်နေနဲ့အမှဝန်လို့တာမရှိဘူးဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရဲ့အခြေအနေတွေကကျွန်တော်နိုင်ငံဟာပြည်ပြည့်ကြပ်ပြည့်ခိုင်မာတဲ့ဒီမိုကရေစီစနစ်တရားလူ့ကျန်းနိုင်ငံအတိုင်းဓာတ်ရုံညီကြတဲ့အခွင့်အရေးတွေရရှိဖို့တော့အလံဝင်းနေစေဖြစ်သေးတယ်နောက်ဆက်ဖြစ်စည်းဟန်တာနေတဲ့လက်ရှိလူလူရွေးချယ်ထားတဲ့အစိုးရဖြစ်အောင်မဲဝူတိဆောက်ကြိုးပမ်းပြီးတော့ဒီ85ပါနေရတဲ့ကာလဖြစ်တယ်။ဒီကချက်ကတော့လူထုကောင်းဆောင်ဦးဆောင်တဲ့အစိုးရဖွဲ့ကိုတိဆောက်ဖို့ကြိုးစားနေတဲ့ပြည်ပကြောင်းလေးကိုကြိုးစားနေတဲ့အစိုးရဖွဲ့ကိုကျွန်တော်တို့အထောက်အပံ့ပေးမှပေးရမယ်အချင်းဖြစ်ပါတယ်။အစိုးရကောင်းအတွက်ကိုကျွန်တော်တို့ကနိုင်ငံသားကောင်းတွေကြီးဖို့ကြိုးစားရမှာဖြစ်လို့ကောင်းဆောင်ကောင်းအတွက်ကိုလည်းကျွန်တော်တို့ကတန်ဖိုးတည်တယ်တာဝန်လည်းတည်တယ်နောက်လိုက်ကောင်းတွေဖြစ်ကျွန်တော်တို့ကြိုးစားသွားဖို့လိုပါလိမ့်မယ်။ဒါမှသာလေမဝင်းမော်ဦးအပါဝင်ပေးဆက်ခဲ့တဲ့အများသောအာဇာနည်ပေါင်းအတွက်ကျေးဇူးတင်ကြရရောက်ပါလိမ့်မယ်
။အဖအဝင်းကျူအမိဒေါခင်ထေးဝင်းတို့ရဲ့သမီးကြီးဖြစ်သူ1982ခုနှစ်မှာမွေးဖားခဲ့တဲ့မဝင်းမော်ဦးဟာအသက်16နှစ်အရွယ်မှာအသက်ဆုံးမခဲ့ရတာဖြစ်ပြီးတကယ်လို့များသူတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်တော့အသက်44နှစ်အရွယ်ရှိပြီဖြစ်ပါတယ်။မဝင်းမော်ဦးအတွက်ရေစက်ချအမျှပေးဝေပွဲနဲ့အောက်မေ့ပွဲဂုံပြုပွဲအခမ်းအနားကိုရန်ကုန်မြို့လှိုင်သာယာမြို့နယ်20ရပ်ကွက်ဘူဒီဇာလမ်းမှာရှိတဲ့နေအိမ်မှာမဝင်းမော်ဦးရဲ့မိသားစုတွေကရဟန်းတန်ဃာတော်တွေကိုသင်္ကန်းဆိုးဆက်ကလှူဒန်းခဲ့ပြီးမဝင်းမော်ဦးကိုရည်စူးရေစက်ချအမျှပေးဝေခဲ့ပါတယ်။ဒီခန်းနာကို88မျိုးဆက်ចောင်းသားកောင်းဆောင်ဥကိုကိုကြီးအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။